ထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်ကနေပြီးတော့မြန်မာနိုင်ငံကရင်ပြည်နယ်မြဝတီမြို့ဘက်ကိုပို့မဲ့စစ်သုံးလက်နက် AK-47 စနစ်လက်တစောင်းရမ်းနဲ့မဲလမတ်မြို့နယ်တွေမှာထိုင်းအာဏာပိုင်တွေကသိမ်းဆီးမိခဲ့ပါတယ်။ဒီလက်နက်တွေကိုမြန်မာနိုင်ငံဘက်ကတရားမဝင်ပို့ဆောင်မှုကြိုးပမ်းမှုမှာပတ်သက်နေတဲ့မြန်မာနိုင်ငံသားစောအောင်စန်းထွေးအပါအဝင်၃ဦးကိုဖမ်းဆီးထားတယ်လို့လည်းထိုင်းရဲမှုကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။သတင်းပြေဆုံးထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်။မြန်မာနိုင်ငံကရင်ပြည်နယ်ရောက်ပြီးဘက်ကိုပို့ဆောင်တဲ့စစ်သုံးရက်နဲ့တီကိုထိုင်းနိုင်ငံအတွင်းဘက်ကလည်းမြန်ဆန်မြို့နယ်တစ်ခုဖြစ်တဲ့တပ်ပြည်နယ်တွေကလက်လက်မှတ်မြို့နယ်အထိ GNDI Express Parcel ပို့ဆောင်ရေးကုမ္ပဏီဝန်ဆောင်မှုနဲ့ Parcel ထုတ်ပြီးပို့ဆောင်ခဲ့တာဖြစ်ပါတယ်။ Parcel ထုတ်အလေးချိန်ကပမာဏထက်ပိုလေးနေတဲ့အတွက် Parcel ပို့တဲ့ကုမ္ပဏီကသင်္ကန်းမကင်းဖြစ်တာကြောင့်တက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားသတင်းပေးခဲ့ရကလေအီဗီလာ၄ရက်နေ့ကလက်နက်၇လက်ကိုဖမ်းမိခဲ့ပါတယ်။ဒီနောက်လက်နက်တွေကိုလက်ခံတည်ယူတဲ့သူတွေရဲ့နေအိမ်ကိုဆက်လက်စုံစမ်းရကလေလက်နက်စုစုပေါင်း၁၂လက်ကိုဖမ်းဆီးခဲ့ကြောင်းထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်။လက်နက်တွေဖမ်းမိတာနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာပြည်내ရဲချုပ်အခရာဂျက်ဖီမွန်တရီကအခုလိုပြောဆိုသွားပါတယ်။လက်နက်တွေနဲ့အတူလက်နက်တွေယူပို့ဆောင်တဲ့တရားခံတွေကိုဖမ်းမိပါတယ်။ပါစင်ပို့နေတဲ့ကုမ္ပဏီကိုသုံးပြီးတရားမဝင်လက်နက်တွေပို့ဆောင်ဖို့ကြိုးစားတာဖြစ်ပါတယ်။တရားခံစောအောင်စန်းထွေးနေထိုင်နေတဲ့နေအိမ်ကိုရှာဖွေရင်းနဲ့နောက်ထပ်လက်နက်တွေကဖမ်းဆီးခဲ့ပါတယ်။အထူးကလက်နက်ပွဲစားတွေကိုလည်းဆက်လက်ခေါ်ထုတ်သွားပါမယ်ဆိုပြီးပြောသွားတာပါ။ဖမ်းမိတဲ့လက်နက်တွေကိုမြောက်ပြည်မြို့မှာနေထိုင်နေတဲ့ကရင်လက်နက်ကိုင်အဖွဲ့ဝင်တဦးထံကိုပေးပို့ဖို့လုပ်ဆောင်ရတာဖြစ်ကြောင်းအရင်တုန်းကလည်းအခုလိုမျိုးပါစင်ဝင်ဆောင်မှုနဲ့မြောက်ပြည်ဘက်ကိုပို့ဆောင်ပေးခဲ့ကြောင်းဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားစောအောင်စန်းထွေးကဝန်ခံဖတ်ဆိုရဲဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ပြီးခဲ့တဲ့ဇေဘဝါရီလ3ရက်နေ့တုန်းကလည်းမင်းဆောင်မျိုးမဟာဝံစီရင်စုမဲ့ကိုကင်းကြီးရွာရက်ွက်လေးအပိုင်းဆောင်ရင်းမြင့်ကြီးကမြက်တော်တွေထဲမှာအနက်18လက်နဲ့နောက်ကလေးတစ်ခုပိုက်ချင်းနဲ့ဖမ်းဆီးရမိတယ်ဆိုပြီးထိုင်းနယ်ခြားသောတပ်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံဘက်ကလက်နက်မှောက်တွေကနေဒုတိယလုပ်ငန်းတွေလုပ်နေတဲ့အခွင့်အရေးစီလက်နက်တွေတရားမဝင်ရောင်းချပို့ဆောင်မှုတွေလည်းအရင်ကရှိခဲ့ပူပါရဲ့ရှင်။